စည်ရည်တင်းမာမှုတွေဖြစ်ပွားနေဆဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝစစ်ဆောင်စခန်းတွေမှာကိုဗစ် -19 ရောဂါကူးစက်မှာစိုးရိမ်နေရတဲ့အခြေအနေကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်များရောဂါပြန့်နှံ့မှုရှိလာနေတဲ့အချိန်တည်းမှာပဲစည်ရည်ပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝစစ်ဆောင်စခန်းတွေမှာရောဂါကူးစက်မှာစိုးရိမ်နေကြပါတယ်ရခိုင်ပြည်နယ်တွင်ကိုဗစ် -19 ရောဂါကူးစက်ခံရသူနှူးသွေးရှိလာပြီးနောက်ပိုင်းလူနေထူထပ်တဲ့စစ်ဆောင်စခန်းတွေမှာဒီရောဂါကူးစက်သွားမှာကိုစိုးရိမ်နေကြတာပါအထူးသဖြင့်လိုအပ်ချက်တွေများပြားနေတဲ့စစ်ဆောင်စခန်းတွေမှာယောဂကုသမှာစိုးရိမ်နေရတယ်လို့ရခိုင်တိုင်းဒေသမြို့နယ်များစီယုံသွင်းမှုကုသစောသွန်းကပြောပါတယ
်။တခြားသခင်တွေမှာတော့တချို့ရုပ်ပြန်အလဲဝေးပြီးတော့မှတကယ်တချို့မှာကြတော့နန်ရှားကပြန်လာကြတယ်တချို့သူတွေကဒီမိသားစုတွေရှိနေတဲ့ဒီကမ်းတွေနဲ့တော့ထွေတာမျိုးတော့မိသားစုကိုလာထွေတာမျိုးတော့ပေါ့နော်။ဒါမျိုးတွေရှိတယ်။အဲ့ဒီကမ်းတွေမှာကဒီမတ်စီတုံးတော့မရှိဘူး။ရေးလက်စဘောတွေရေးနေစတဲ့အောင်မရှိဘူး။ခလေးနဲ့တချို့ယူတွေများနေကြ။အစာအဟာရမပြည့်တော့ဘူး။ကြတဲ့လူအပြောင်းအလဲမှာသူတို့ကတော့အနာယူနိုင်တာအစ်စင်လည်းမရှိဘူး။အဲဆိုရင်ကြတခုက
ယောဂဘိုးပြန့်နှံ့ကူးစက်မှုမရှိစေဖို့အတွက်မြို့နယ်ရပ်ကွက်ကျေးရွာလိုက်ကွာရန်တိန်းစင်တာတွေဖွင့်လှစ်ထားတယ်ဆိုပေမဲ့လိုအပ်ချက်တွေရှိနေစေလို့ကုစစောထွန်းကဆက်ပြောပါတယ်
။ဒီကွာရန်စင်တာဒီကိုအစိုးရဖက်ကရေးတော့ဆိုလို့ရှိရင်ဒီအစားအသောက်တွေကို3000ကျော်ထပ်ပေးတာရှိတယ်ဒီစီတီမျိုးအပါဝင်အကုန်လုံးမျိုးတွေမှာဆီနီယာနေကစပြီးတော့မှမပေးတော့ဘူးလို့ပြောပါတယ်အစိုးရကမပေးတဲ့အခါမှာကော်ဒင်းကိုလည်းသူတွေမှာနေကပြီးတော့မှခမင်းနေပို့ဖို့ကအဆင်ပြေရတယ်ရှိတယ်သူတို့ကိုယ်တိုင်ဝေစားဖို့ကြားပြန်တော့လည်းပဲဝေကြီးတာတချို့မှမပါလာဘူးပေါ့နော်အခြေတည်းရှိတယ်ကော်ရီတိန်စင်တာတွေမှာတားနေနေတဲ့အနေအထားမှလည်းရှိတယ
်ရခိုင်ပြည်နယ်တောင်ပိုင်းတန်သွဲနဲ့တန်ကုန်းမြို့နယ်မှာမလေးရှားပြန်နူကိုဗစ် -19 ရောဂါဗိုင်းရပ်တွေ့ရှိရတယ်လို့ကျမရေးဝန်ကြီးဌာနကမေလ19ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင် COVID-19 ရောဂါထိန်းချုပ်ကာကွယ်မှုနဲ့ပတ်သက်လို့ပြည်နယ်ကျမရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကအခုလိုပြောပါတယ
်။ကျွန်တော်တို့ဂျူတင်ကာကွယ်ရာအသိပညာပေးတာပါနော်။ဒါပဲကာကွယ်ဆေးလည်းမရှိသေးတော့ကာကွယ်ဆေးနဲ့လည်းထိုးလို့မရအောင်။တပည့်တွေကျမရေးအသိပညာနဲ့ကျွန်တော်တို့ကြားရတဲ့အဲဒီလူလူဝေးချောင်းမှုတို့လက်စီမှုတို့ကွန်တင်းက6500လောက်ရှိတယ်ဗျ။ဆောင်းကြည့်တယ်ရလူနာဆို60ဒီကွန်တင်းဝင်နေတဲ့လူတွေတဲ့က422ယောက်ကျွန်တော်တို့စစ်ထားတယ်။အဲ့ဒီမှာ2ယောက်ပဲပေါ်ဖြစ်ဖြစ်ရပါတော့နော်
။အလားတူချင်းမြင့်နဲ့ပလက်ဝါမြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ပလက်ဝါမြို့နယ်စမီးမြို့မှာစစ်ကြောင်ဥယျာဉ် 9000 ကျော်ရောက်ရှိနေတာပါ။ပလက်ဝါမြို့နဲ့စမီးမြို့ဟာတခြားမြို့တွေနဲ့ဆက်သွယ်သွားလာဖို့အခက်အခဲရှိနေလို့စစ်ဆောင်စခန်းပါဝင်မြို့ထဲမှာကိုဗစ် -19 ရောဂါကူးစက်မှာစိုးရိမ်တယ်လို့ပလက်ဝါမြို့ကြီးမြို့ဖားဦးစိန်ထွန်းလှကပြောပါတယ်
ကျွန်တော်တို့ပလက်ဝါမြို့တွေကအခုအေးလက်ပံဆက်တွေကဒေသအခြေအနေအဆင်ကမပြေဘူးတို့လိုအပ်တဲ့ဆေးဝါးတွေလည်းတိတိကျကျတော့မရှိဘူးခင်ဗျာဆိုတော့စိုးရိမ်နေတဲ့အားလုံးကကြောက်ရွံ့နေတာပဲခင်ဗျာဒီဖော်ဝါးတွေတော့ပြင်းထန်နေကြတော့လေ
လက်ရှိချင်းမြင့်နယ်မှာကိုဗစ် -19 ပိုးသွေးလူနာတိသိမ့်မှာ4ဦးဟာခါမှာ2ဦးအပေါင်း5ဦးရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ချင်းပြည်နယ်ပလက်ဝါမြို့နယ်ကနေရက်ကနေတင်းချောင်းနေရတဲ့ဆစ်ဆောင်ရွာသားတို့ကတော့ကိုဗစ် -19 ရောဂါထက်တိုက်ပွဲကြလက်နက်တွေထိမှန်မှာစိုးရိမ်နေရတယ်လို့ဆိုပါတယ
်ကိုဗစ် -19 နဲ့အခုလက်ရှိဆိုးရိမ်များနေတာကတော့လက်နက်ကြီးတွေလက်နက်ငယ်တွေကိုနေနေမှာပြီးပုတ်ကြီးရတယ်ဆိုးရိမ်များတယ်
ရခိုင်ပြည်နယ်နဲ့ချင်းမြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စစ်ရေးတင်းမာမှုတွင်ဒီ2020ခုနှစ်မှာလက်နက်ကြီးအပါဝင်၄ချောင်းပြစ်ကတ်မှုကြောင့်အရသား80လောက်သေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်။ COVID-19 ကူးစက်များရောဂါပြန့်နှံ့မှုရှိလာတဲ့အချိန်မှာနှစ်ဖက်စလုံးအပြည့်ရဆဲဖို့လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကနေတောင်းဆိုနေပေမဲ့နှစ်ဖက်တိုက်ပွဲရပ်တန့်နေတဲ့အချိန်မှာမရှိသေးပါဘူး။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။